တော်ရရှိမြတ်မြယခုနောက်ဆုံးကျန်းမာရေးအဖွဲ့ WHO ရဲ့အကြံပေးချက်ကတော့အလွန်ရေပန်းစားတဲ့နာနဲ့ချိန်မှာနိုးကြားစေတယ်လို့လူတွေကယုံကြည်တဲ့ကော်ဖီတောက်ချင်းကစောစောပိုင်းတုန်းကအခိုင်အမာပြောဆိုနေတဲ့ကင်ဆာဖြစ်စေတယ်ဆိုတာကိုမှန်မှန်ကန်ကြမ်းကိုယခုနောက်ဆုံးထုတ်ပြန်တဲ့ကြေညာစာတမ်းအရသိရှိရတဲ့အတွက်ကော်ဖီချိန်နှစ်သက်သူများအတွက်ကတော့ဒီသတင်းကသတင်းကောင်းတစ်ခုဖြစ်မှသိကြပါတယ်သို့တော်လည်းအဲ့ဒီထုတ်ပြန်ချက်မှာသတိပေးထားတာတခုကတော့ကော်ဖီအပါဝင်အရန်ပူတဲ့မိတိတောက်ဖွေရမဆိုးကိုတောက်သုံးပါကကင်ဆာဖြစ်စေနိုင်တာကိုယခုသုတေသနအသေးရသိရှိရတယ်လို့ဖော်ပြထားပါတယ်။တစ်ချိန်တုန်းကတော့အန္တရာယ်ရှိတယ်လို့ပြောဆိုခဲ့တဲ့တောက်ဖွေရကော်ဖီဟာအရန်အပူကြီးမဟုတ်ပဲတောက်သုံးခဲ့ရင်သုတေသနအသေးကအန္တရာယ်မရှိနိုင်ဘူးလို့ထုတ်ပြန်လိုက်တဲ့အတွက်ကော်ဖီချိုင်နှစ်သူများအတွက်ကတော့ပြုံးရွှင်ပွေရာဖြစ်လာနေပါတယ်။ဆယ်စုနှစ်နှစ်ခုကြာ WHO မှသုတေသနပြုလုပ်ခဲ့မှုအရကော်ဖီတောက်သုံးတာဟာကင်ဆာဖြစ်စေတယ်ဆိုတဲ့သက်သေအထောက်အထားလုံးဝမတွေ့ရှိရဘူးလို့ဆိုပါတယ်။ဒီသတင်းကောင်းကတော့ကော်ဖီရဲ့ဌာနေလိုဖြစ်နေတဲ့အီတလီနိုင်ငံကလူတွေအတွက်ကတော့သူတို့နားမှာတေးသချင်းလိုဖြစ်နေပါတယ်။ပြောင်းလဲနေတဲ့အကြံပေးချက်တွေနောက်လိုက်နိုင်ဖို့ကတိတ်မလွယ်ဘူးလို့ Barrister Antonio Buccini ကပြောဆိုလိုက်ပါတယ်၎င်းက
First they said 4 to 5 coffees a day to prevent tumors. Then they say that coffee might be cancerous. Personally, I've been doing this work for 35 years and I drink between 8 and 10 coffees a day. I would have been dead a long time ago.
ဟိုးရေပထမတုန်းကတော့တရက်ကို coffee 4-5 ကွက်တောက်တာကကျူမဖြစ်နိုင်တာကိုအကာအကွယ်ပေးတယ်လို့ဆိုပြီးနောက်ပိုင်းမှာကျတော့သူတို့ကကော်ဖီကကင်ဆာဖြစ်နိုင်တယ်လို့ဆိုပြန်ပါတယ်ကျွန်တော်ဒီအလုပ်လုပ်နေတာက35နှစ်ရှိပါပြီကျွန်တော်တနေ့ကိုကော်ဖီ6ခွက်ကနေ10ခွက်ကြားမှတောက်ပါတယ်သူတို့ပြောသလိုဆိုရင်ကျွန်တော်သေသွားတာအတော်ကြာမြင့်နေပြီဖြစ်မှာပါနောက်ထပ်အီတာလီယန်လူမျိုးကော်ဖီတောက်သူအန်ဒရီယာအာတူရီကအဲ့ဒါကို၎င်းကလည်းလက်ခံပါတယ်၎င်းက
Everyone drinks coffee in Italy, and we drink so much there would be a lot of sick people here if it were cancerous.
Italy ma lu dai coffee taw par de. Di ma chano ro dui coffee ga yan taw par de. Coffee da cancer phit si de so yin di ma ma cha ma phit ni de lu dui a mya ji shi ma ba. Da ba mai agency ga yan pu de taw phwe ya mya go taw thong da go do tadi pe tha par de. Si yin khan sa ma ro.တခြားသိပ်ပံ့အထောက်အထားတွေအရအပူချိန်65ဒီဂရီစင်တီဂရိတ်အထက်မှာရှိတဲ့တောက်ဖွေရာကိုတောက်သုံးရင်အစာပြွန်ကင်ဆာအဆော့ဖေဂစ်ကင်ဆာဖြစ်စေနိုင်တယ်လို့ဖော်ပြထားပါတယ်။ဒီကင်ဆာကောင်ဆယ်မှတော့ဟာပါပြောတာကတော့ကော်ဖီလပည့်စုအပါဝင်တောက်သုံးသူများသတိထားရမယ့်အချက်တစ်ခုဖြစ်တယ်လို့ဆိုပါတယ်။၎င်းက
It's the temperature that matters. So drinking very hot drinks has been linked to esophageal cancers. And that's thought to be perhaps because of the inflammation that very hot drinks can cause in the throat.
အပူချိန်ကပြဿနာပါ။ဒါကြောင့်အရန်ပူတဲ့တောက်ဆရာများကိုတောက်တာကအစာပြွန်ကင်ဆာဖြစ်တာနဲ့ဆက်နွယ်နေပါလေ။ပြီးတော့အရန်ပူတဲ့ရေတွေကလေကြောင်းထဲမှာရောင်ရမ်းစေတာကြောင့်ဖြစ်နိုင်ပါလေ။ WHO ပြောဆိုချက်အရအစာပြွန်ကင်ဆာဟာကမ္ဘာမှာနံပါတ်၈အများဆုံးဖြစ်တဲ့ကင်ဆာနေရာမှာရှိပြီးနှစ်စဉ်လူအယောက်၄သိန်းကိုသေဆုံးစေတယ်လို့ဆိုပါတယ်။ဆဲလိတ်နဲ့အရက်တောက်တာကအဓိကအကြောင်းရင်းဖြစ်ပေမဲ့ကျွန်တော်တို့အနေနဲ့တောက်ဖွေရာများရဲ့အပူချိန်ကိုသတိရှိဖို့တော့လိုတယ်လို့မစ္စတာဟာပါကဆိုပါတယ်။၎င်းက
There are about 1,600 cases of esophageal cancer in Australia every year. Unfortunately, it's a cancer for which we have limited treatments available, so prevention is always better where we have the opportunity.
This is Australia, ma. Esophagus cancer, esophageal cancer, ဖြစ်တဲ့ဥယျာဉ်က1,600လောက်ရှိပါတယ်။ကံမကောင်းစွာပဲကျွန်တော်တို့မှာကုသဖို့အကန့်အသတ်နဲ့သာရနိုင်တဲ့ကင်ဆာတစ်ခုဖြစ်ပါတယ်။ကြိုတင်ကာကွယ်မှုကတော့ကျွန်တော်တို့မှာရှိတဲ့အကောင်းဆုံးအခွင့်အလမ်းတစ်ခုဖြစ်ပါလေ။သောတာရှင်များခင်ဗျာအထူးသဖြင့်ကျွန်တော်တို့အာရှတိုက်သားတွေကဟင်းရည်ဆိုရင်တကယ်အရန်ပူပူမှကြိုက်တတ်တာကြောင့်ဒီလိုကင်ဆာရောဂါဖြစ်နိုင်တဲ့အာနီယေကိုကာကွယ်နိုင်ဖို့ကပိုတယ်ဆိုတာမရှိဘဲလိုရာသာရှိမှဖြစ်လို့ သတိထားကြပါရင်အသိပင်းရင် SPS သတင်းဌာနက Sarah Apple ရဲ့ဆောင်းပါးကိုဘာသာပြန်တင်ဆက်ပေးလိုက်ရပါတယ်ခင်ဗျာ
SBS မြန်မာပိုင်းကိုနားဆင်ရတာနှစ်သက်ပါတလား Facebook မှာဆွေးနွေးမှုတွေကိုဆက်ကြရအောင်ပါ SBS မြန်မာပိုင်း Facebook ကို Like လုပ်ပြီးတော့သင်ချင်တဲ့ချက်ကိုမျှဝေနိုင်ပါတယ် SBS Bemis ကို Facebook မှာ Share ချနိုင်ပါတယ်ရှင်